ရရှားပေါ်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေနဲ့ပတ်သက်လို့ပါတီချင်းနှစ်ယောက်တို့ကလွှတ်တော်ကောင်းဆောင်နေကြသဘောတူညီချက်ရရှိသွားပါပြီ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့ရောအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့ကြိုးစားလာမဲ့အရေးကနေပါကြိုကာထားတဲ့အနေနဲ့ဆောင်ရွက်တာဖြစ်ပါတယ်ဒီဥပဒေချမ်းနဲ့မှာတော့ပြီးခဲ့တဲ့တလကျော်ကအထက်လွှတ်တော်မှာအတည်ပြုခဲ့တဲ့အီရန်ရဲ့တည်ငြိမ်မှုပြပြအောင်ဆောင်ရွက်ချက်တွေကိုတံပြန်တဲ့ဥပဒေနဲ့အီရန်ရဲ့ပဲဒိန်တုံးကြီးစမ်းသပ်မှုတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေလည်းပါရှိပါတယ်။အောက်လွှတ်တော်ကိုရောက်တဲ့အချိန်မှာတော့ဒီဥပဒေချမ်းကလှုပ်ထိုးလုံနီးဆိုင်ရာကိစ္စတွေကြောင့်တက်နေခဲ့တာပါ။အောက်လွှတ်တော်ဘက်ကဒီဥပဒေထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအပေါ်ပို့ပြီးတော့တင်းကျပ်တဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေထပ်ဖြစ်ဖို့လိုလားခဲ့တာဖြစ်ပါတယ်။မနေ့စနေနေ့မှာတော့လုံထုံးလုံဒီကိစ္စရက်တွေကြောင့်ကြန့်ကြာနေရတဲ့အချက်တွေရောမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုထက်ထက်တာတွေအပေါ်မှာပါသဘောတူညီချက်ရပြီလို့ပါတီနှစ်ယောက်တို့ကဆက်ဆက်ဆွေးနွေးသူတို့ကပြောပါတယ်။ရုရှား၊အီရန်နဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပါဝင်တဲ့ဥပဒေချမ်းကိုတော့လာမယ့်အင်္ဂါနေ့မှာအောက်လွှတ်တော်မှာမဲခွဲဖို့စီစဉ်ထားပါတယ်ရှင်။